မြန်မာနိုင်ငံရဲ့ပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအတွက်အကူအညီအဖြစ်ဥရောပသမဂ္ဂ EU ကယူရိုငွေ32သန်းမြန်မာကျပ်ငွေတန်ဖိုး51ဘီလီယံပေးအပ်ခဲ့ကြောင်းဥရောပသမဂ္ဂနဲ့ပညာရေးဝန်ကြီးဌာနတို့ကမလ22ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထောက်ပံ့ငွေတွေကိုမြန်မာနိုင်ငံကပညာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းတွေအရေးအသွေးတိုးတက်လာစေရေးအတွက်ပေးအပ်တာလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံပညာရေးကဏ္ဍအတွက်ပံ့ပိုးကူညီဖို့ဂရိခွေပြုထားတဲ့စုစုပေါင်းယူရိုငွေ221သန်းမြန်မာကျပ်ငွေ382ဘီလီယံထဲကဒုတိယအရေးပေးအပ်တာလည်းဖြစ်ပါတယ်။ပံ့ပိုးကူညီဖို့ဂရိခွေပြုထားတဲ့ရာမငွေ221သန်းထဲကယူရို195သန်းကိုမြန်မာအစိုးရနဲ့တိုက်ရိုက်ပူးပေါင်းဆောင်ရွက်ရမှာသုံးစွဲသွားမှာဖြစ်ပြီးယူရို69သန်းမြန်မာကျပ်ငွေ105ဘီလီယံထောက်ပံ့ပေးခဲ့ပြီလို့ဆိုပါတယ်ခင်ဗျ။